အနောက်ဒီဆိုရကလွှတ်တော်အတွင်းကြိုးပမ်းနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းရှင်ဟာအများကလူလာနေတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအာမခံနိုင်တဲ့ပြင်ဆင်မှုမျိုးဖြစ်မလာနိုင်သေးဘူးလို့လူခွင့်ရေးရှင်တွေကြီးတဦးကတုံ့ပြန်သလိုဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကသွားနေတဲ့နှုံးကိုကြည့်ရင်အနယ်ဒီဆိုရရဲ့ဒီတက်တန်းအတွင်းမှာဖွဲ့စည်းပုံဥပဒေတွေကအရ ကတည်ပြုလိုက်တဲ့လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေကအခြေခံကျော်ရွတ်တွေပြင်မှသာအများကလိုလားနေတဲ့ဒီမိုကရေစီစံနှုန်းနဲ့ကန့်ညီတဲ့ဥပဒေတရားဖြစ်လာနိုင်မယ်လို့ဆွီဒင်နိုင်ငံမှာခေတ္တနေထိုင်တဲ့ဥပဒေအထောက်အကူပြုကွန်ရက်ကိုတည်ထောင်သူလူအခွင့်အရေးရှိနေဦးအောင်သူကထောက်ပြပါတယ
်။နှလုံးကြီးဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံကျတဲ့ကျော်ရွတ်တွေကိုပြင်တော့မှသာလေဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီလိုစီကျပြီးတော့ဆယ်ရီဘီအောင်စုအခြေခံတောင်းနေမှာဖြစ်တယ်အခြေခံကြတဲ့မြို့သားကော်ရီနဲ့လုံခြုံရေးကောင်စီကိုခေါ်တဲ့ဒါလုံနဲ့ပတ်သက်ပြီးတော့ပြန်ထားတဲ့ပြန်ထားချက်ဒီနောက်စစ်တပ်ရဲ့ဥပဒေကိုအချုပ်ရေးကဏ္ဍတွေမှာပါဝင်ပတ်သက်ခွင့်ပေးထားတဲ့ပြန်ထားချက်ဒီနောက်တစ်ခါဒီသမရယူချက်တွေကိုစနေကိစ္စပေါ့အကောင်မှာပင်နိုင်ငံမှာမှမပြည့်စုံတဲ့စစ်ဘူလူတဲ့ပုဂ္ဂိုလ်စစ်ဘူလူဖက်လူတဲ့ပုဂ္ဂိုလ်ကသမရဖြစ်စီဒုသမရဖြစ်စီစစ်လာခွင့်ပေးထားတဲ့ကြရန်ချက်တွေဒီကြရန်ချက်တွေကိုပြင်ဖို့ပြင်မရမယ်ဒီကြရန်ချက်တွေကိုပြင်လိုက်တာနဲ့သူနဲ့ဆက်ဆက်တဲ့ဟာကြီးချုပ်ပြရမှာမရှိရင်ခွေးကြီးဘုတ်ကလောသုံးလို့မရဘူးအဲ့တော့မပြင်မဲထားပြန်တော့လည်းပဲစိရနာရှိစနစ်ကဆက်ရက်ဆက်ဆူရှိသွားမယ်ဒီလိုအချိန်ကြီးအောက်မှာနှလုံးကြီးခွေးကြီးဘုတ်ခြေကဥပဒေကိုပြင်ဆင်ရေးဆိုတာလက်တွေ့တော့မဖြစ်နိုင်တဲ့ဥပဒေဖြစ်တဲ့အရေးမပါတဲ့ကြရန်ရဲ့တချို့လောက်ကိုပြင်ဝင်ပြီးတော့ဖွဲ့စည်းပုံဆိုပြင်လို့ရတယ်ဆိုတော့နိုင်ငံရေးမြင့်တဲ့ကြာဝေးကြီးအောက်ကနေပြီးတော့ရေရှည်ဆက်ရနာရှင်စနစ်အစိုးရမဲ့လမ်းကြောင်းမျိုးကိုအနည်းဖွဲ့စည်းဝင်ချင်ဟုတ်လို့ပြင်ဆင်ရေးဆိုတာကသွားနေတာလို့ကျွန်တော်နားလဲပါတယ
်ဟုတ်ကဲ့ခင်ဗျာ NLD အစိုးရကမျိုးသားပြန်လည်တင်ရည်ဆိုတဲ့လမ်းကြောင်းကိုတစ်ဖက်ကကန်ဆွဲထားတာတွေ့ရပါတယ်ဆိုတော့စစ်တပ်ဘက်ကလည်းလက်ခံနိုင်လောက်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာမျိုးကိုကြိုးပမ်းကြမယ်ဆိုရင်ဘလူအချက်တွေကိုပြင်မယ်အစိုးတင်သွင်းကြမယ်လို့ဆရာဦးအောင်သူခံမှန်းပါပဲ
။သောက်ဘက်ကလက်ခံနိုင်လို့တဲ့ဖွဲ့စည်းဝင်ခြေရာဥပဒေကိုပြင်မယ်ဆိုရင်တော့မြူသားပြင်လည်တင်းမြည်ဆိုတော့သုံးလို့မရဘူး။ဒါကမြူသားပြင်လည်တင်းမြည်ရေးကိုမဟုတ်ဘူး။ဟိုစစ်တလူကြလိုက်တာဆိုရင်ရေးပဲ။ကျွန်တော်ကပြောချက်ကြောင်းမရှိဘူး။ဆိုတော့မြူသားပြင်လည်တင်းမြည်ရေးဆိုတာကဒီတမျိုးသားလုံးပါဝင်တဲ့လူလူတရားလုံးရဲ့ဒီဝစီခွင့်ရေးတဲ့ကြောင့်ဒီဆောက်ပိုင်းဝင်ခွင့်ရအခြေခံအပြင်ကိုစစ်ပွားကျူးလွန်ခဲ့တဲ့ပြည်မှုကြီးတွေပေါ်မှာအရေးယူဆောင်ရနိုင်ရေးပါဝင်တဲ့အခြေခံအနေကြီးကတ်တော့မှသာလေမြို့သားပြန်လည်တည်မြဲရေးဖြစ်နိုင်တယ်။အဲလိုမျိုးဖြစ်နေမြို့သားပြန်လည်တည်မြဲရေးဆိုတဲ့နာမည်ကိုသုံးပြီးတော့မှစစ်တပ်ကစစ်ကောင်းတော်များသဘောကျစီတဲ့ဟာမျိုးတွေကိုလိုက်လုနေကြတာဆက်လာပလုံးတော့ကတော့မှရှင်းမှန်တဲ့မြို့သားပြန်လည်တည်မြဲရေးဖြစ်နိုင်ဘူး။ဒီလိုမြို့သားပြန်လည်တည်မြဲရေးဆိုတာကဘာမှဘယ်နိုင်ငံမှာလည်းမရှိပါဘူး။
ဘယ်ဥပဒေပုံမှန်ကိုပြင်ဆင်မလဲဆိုတာ NLD အစိုးရကပြည်သူတွေကိုအခုချိန်ထိခြားမပြနိုင်သေးတာကိုကြည့်ရင်တကယ်ပြင်ဆင်တဲ့အချက်တွေကိုလာမယ့်တစ်နှစ်ကျော်ကာလအတွင်းပြင်ဆင်နိုင်ပါမလားဆိုတာစိုးရိမ်မိသူကအမေရိကန်အရီဇိုနာပြည်နယ်မှာနေထိုင်တဲ့ SNLD ကြားကောင်းပါတီရဲ့1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်ဆိုင်းဝင်းဖေဖြစ်ပါတယ
်အခုမှသူကပြန်ဖို့စ조사တဲ့ကော်မတီစဖွဲ့လို့ရှိကြတယ်ဗျ။အဲကော်မတီစဖွဲ့တဲ့ပုံစံကိုကြည့်ရတော့လည်းဘာနဲ့သွားတူနေတော့ပထမဆုံးညောင်နေပင်ကြီးလာကနဲ့သွားတူနေတယ်။ဘယ်ဥပဒေပုံမကိုပြင်ရမလဲ၊ဘယ်အပိုင်းကိုပြင်ရမလဲဆိုတဲ့ဟာတွေအခုတစ်ခါစဲတောင်ကြီးနိုင်လို့ဘယ်သူမှ။အဲ့ဒီဟာတွေတော့ဘယ်လောက်ကြာမလဲ။ဟိုအီးလေလေးဘယ်တော့မှမပြီးတော့မယ့်ဟာကြီး။ဆိုတော့အဲ့ဒီဘယ်တော့မှမပြီးတော့မယ့်ဟာကြီးကိုရှေ့တင်ပြီးတော့မှနောက်နှစ်နှစ်တာပဲကြာတော့မယ်။လက်ရှိအစိုးရအနေနဲ့လုံငန်းပြကြမရှိတော့ဒါလုံငန်းပြတာလားအဲ့လိုမေးကြရှိဆိုတော့တကယ်လို့များကျွန်တော်တို့တိုင်းပြည်များတိုးတက်စေချင်လို့ရှင်ခမည်းတော်ကျွန်တော်တို့တော်လာရေးဟာဆိုပြီးတော့အပြင်ထွက်လာတယ်လူများများပြန်လက်ခံနိုင်တဲ့ဥပဒေများအရင်ပြန်ကောင်းမလားလို
့ NLD အစိုးရကသူ့ရဲ့ကြံစည်နေသေးတဲ့တက်တန်းတွင်ဖွဲ့စည်းပုံပြင်ဆင်နိုင်ရေးအတွက်ဇန်နဝါရီ29ရက်နေ့ကပြည်ထောင်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီတရက်ဖွဲ့စည်းဖို့အရေးကြီးအဆိုကိုတင်သွင်းခဲ့ချိန်မှာဖွဲ့စည်းပုံပြင်ဖို့ဘယ်သူကမှတောင်းဆိုနေတာမျိုးမရှိတာကြောင့်အရေးကြီးအဆိုနဲ့မကန့်ညီဘူးလို့ တမရောသားကိုယ်စားလှယ်တွေနဲ့ပြည်ခိုင်ကျိုးပါတီကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့အခုရက်ပိုင်းအတွင်းမှာတော့ဖွဲ့စည်းပုံပြင်ရေးကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ဟောပြောပွဲတွေကိုရန်ကုန်အပါအဝင်အခြားမြို့ကြီးတွေမှာပါပြုလုပ်လာနေကြတာတွေ့ရပါတယ်ခင်ဗျာ။